တရုတ်မြန်မာနယ်ဇက်တလျှောက်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာမြန်မာအစိုးရစစ်တပ်တွေနဲ့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်နယ်ဇလုံခြုံရေးနဲ့ပတ်သက်ပြီးတရုတ်နိုင်ငံကဒီစိုးရိမ်မှုတွေကြီးထွားလာနေပါတယ်။တရုတ်မြန်မာရဲ့ကျွမ်းကျင်သူတွေကတော့မြန်မာနိုင်ငံမှာပြည်တွင်းစစ်ရဆဲပြီးငြင်းငြင်းရရဖို့တရုတ်အစိုးရကပြင်းထန်တဲ့ဆောင်ရွက်မှုတွေလှုပ်ဆောင်လာနိုင်တယ်လို့သုံးသပ်နေကြတဲ့အကြောင်း VOA သတင်းတောက် BI ပေးပို့ထားတဲ့သတင်းကိုအခြေခံပြီးမနန္ဒချန်းကတင်ပြပေးပါမယ်ရှင်။
တနင်္ဂနွေနေ့ကစလို့ဒီရက်ပိုင်းနေ့အတွင်းရှမ်းပြည်နယ်မှာ KIA ကချင်လူမျိုးရေးတပ်မတော် MNDAA ကိုကန့်လက်နက်ကင်တပ်ဖွဲ့နဲ့ TNLA တအောင်းပလောင်လူမျိုးရေးတပ်မတော်ရခိုင်လက်နက်ကင်အဖွဲ့ AA တို့နဲ့မြမအစိုးရတပ်တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာကြောင့်အပြန်အလှန်ပစ်ခတ်မှုတွေအတွင်းတရုတ်နယ်စပ်ဘက်ခြမ်းကိုကြီးစံတချို့ကျရောက်ခဲ့ရာကတရုတ်နိုင်ငံသားတဦးထိမှန်ခဲ့တာပါ။ဒါကြောင့်လဲနယ်စပ်ဒေသမှာစီးပွားရေးအရအကျိုးများစရာတွေရှိနေတဲ့အတွက်တရုတ်နိုင်ငံဟာပုံစံသစ်နဲ့ချင်းကပ်လာပုံရတယ်လို့ဆန်းစစ်သူတွေခန့်မှန်းနေကြပါတယ်။တရုတ်ဆိုရကတော့နယ်စပ်မတည်ငြိမ်မှုတွေနဲ့ပတ်သက်လို့သူ့စစ်တပ်ကိုတက်လှမ်းထားပြီးနယ်စပ်မှာအများဆုံးပြန်လည်တည်ငြိမ်လာအောင်တိုက်ပွဲတွေချက်ချင်းရပ်ဆိုင်းကြဖို့တောင်းဆိုတဲ့အကြောင်းတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကန်ဆောင်ကပြောဆိုခဲ့ပါတယ်
။我们强烈希望冲突的双方保持克制。立即停止有关的军事行动。
ပြည်ပခါမှာပါဝင်ပတ်သက်သူတွေအားလုံးတို့အနေနဲ့အခြေအနေကိုထိန်းသိမ်းပြီးစစ်ရေးဆောင်ရွက်ချက်တွေကိုရပ်ဆဲကြဖို့အခြေအနေတွေတကြောပြန်ဖြစ်လာမယ့်အရေးကိုရှောင်လွှဲကြပြီးနယ်စပ်ဒေသမှာအမြန်ဆုံးပြန်ပြီးငြိမ်းချမ်းလာစေဖို့အတွက်ဆောင်ရွက်ကြလိမ့်မယ်လို့ကျွန်တော်တို့အနေနဲ့ခက်ခဲမှာမှမျှော်လင့်ထားပါတယ်။အခြေအနေမှာပဲမြန်မာနိုင်ငံကဆန္ဒရှိနေတဲ့အတိုင်းမြန်မာပြည်ရဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်အနေနဲ့အရေးပါတဲ့ခန့်ကန်ဒါကနေထဲထဲဝဝင်ဆက်ပြီးတော့ဆောင်ရွက်ပေးဖို့ဆန္ဒရှိပါတယ်။
အရင်တုန်းကတော့သူများပြည်တွင်းရေးဝင်မဆွက်ဘူးဆိုတဲ့မူကိုတရုတ်ကလက်ကင်ထားခဲ့တာဖြစ်ပေမဲ့ဒီနှစ်စပိုင်းကမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တွင်တရုတ်သမ္မတရှီဂျင်ပင်ကမြန်မာနိုင်ငံရဲ့အမျိုးသားရင်ကြားဆက်ရေးကြိုးပမ်းမှုတွေကိုထောက်ခံကြောင်းပြောကြားခဲ့သလိုဩဂတ်စ်လနောက်ပိုင်းမှာကျင်းပခဲ့တဲ့27ရာစုပင်လုံညီလာခံကြီးကိုတက်ရောက်ကြဖို့ရာတဆိုင်သူနှစ်ဖက်စလုံးကိုတွန်းအားပေးဖို့အတွက်တန်တမန်တဦးကိုလည်းတရုတ်နိုင်ငံကဆေးလွှတ်ခဲ့တာဖြစ်ပါတယ်ဒုတိယအကြိမ်ညီလာခံကိုတော့ February မှာကျင်းပဖို့စီစဉ်ထားပြီးဒီညီလာခံမတိုင်ခင်နှစ်ဖက်အုပ်စုတွေကြားအပြစ်ခတ်ရစဲရေးသဘောတူညီချက်ရရှိနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေဟာအခုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မလို့မှေးမိန်ခဲ့ရပါတယ်မြန်မာအစိုးရကတော့6လတကြိမ်ညီညာရေးဆွေးနွေးပွဲတွေကျင်းပပြီးတော့2020ပြည့်နှစ်နောက်ဆုံးထားနိုင်ငံတော်မှာစစ်မှန်တဲ့ညီညာရေးကိုရရှိနိုင်ရမယ်လို့ရည်မှန်းထားတာပါဒါအပြင်အခုလိုတရုတ်မြန်မာနယ်စပ်တစ်လျှောက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ရခိုင်ပြည်နယ်ရင်းကပြည်ပခါတွေကြောင့်အစိုးရတည်လက်ထက်ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးမေးခွန်းတွေလည်းထုတ်လာနေကြတာဖြစ်ပါတယ်။ကျွမ်းကျင်သူတို့ကတော့စစ်ဆက်ဆွေးနွေးရေးစပွဲစီပြန်သွားနိုင်ကြဖို့စစ်တပ်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုပို့ပြီးတော့ဂျောင်းဝင်စစ်ဆက်တွန်းအားပေးသွားဖို့အတွက်ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေကိုတရုတ်ကလှုပ်ဆောင်လာနိုင်တယ်လို့သုံးသပ်ကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Stemson Center သုတေသနဌာနကတရုတ်သုတေသီ Yun San က
I know there are a lot of Burmese who hold China responsible for this
ငင်းချဲရေးလုပ်ငန်းစဉ်အောင်မြင်မှုမအောင်မြင်မှုကိစ္စဟာတရုတ်နိုင်ငံမှာတာဝန်ရှိတယ်လို့မြင်တဲ့သူတွေအများအများရှိနေတာကိုမြန်မာနိုင်ငံသားတွေသိဖို့လိုပါတယ်ဒါပေမဲ့လည်းပြဿနာကကချင်းတို့ကိုကန့်တို့ဝါတို့လိုတိုင်းရင်းသားတွေနဲ့စကားမပြောတဲ့ကိစ္စပါတရုတ်ရဲ့အကူအညီပပမပပသူတို့အနေနဲ့မြန်မာဘ ഹു အစိုးရရဲ့လုပ်ပုံကိုင်မုံတွေနဲ့ပတ်သက်လို့မကျေနပ်ကြပါဘူး။ပြည်တွင်းနိုင်ငံရဲ့အခြေအနေပေါ်သူတို့ရဲ့မကျေနပ်ချက်တွေစိတ်တိုင်းမကျမှုတွေရှိနေပါတယ်
။မြန်မာအရေးမှာတရုတ်နိုင်ငံကဘယ်လိုပုံစံနဲ့ချင်းကပ်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူး။အင်တာနက်အသုံးပြုသူတွေကြားမှာတော့တိုင်းရင်းသားအဖွဲ့တွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပိုရအောင်ကူညီလှုပ်ဆောင်တာဒါမှမဟုတ်မြန်မာစစ်တပ်ကိုတိုက်လေရင်တွေအပါအဝင်စစ်ပစ္စည်းတွေရောင်းချဖို့တွေလိုအမျိုးမျိုးအကြံပြုချက်တွေပေးနေတာကိုလည်းတွေ့ရပါတယ်။Miss Yun San ကတော့
So I would say that the Chinese position on playing a constructive role in the peace process has been a consistent position. So there's very little change. The change what we see under the NLD government
ညီငယ်ရေးလုပ်ငန်းစဉ်မှာအပြုသဘောဆောင်တဲ့အခန်းကဏ္ဍမှာရှိနေတဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်ကတော့တသမတ်ထဲရှိနေတယ်လို့ပဲပြောရပါလိမ့်မယ်။အပြောင်းအလဲကမဆိုးဆလောက်ပဲရှိပါတယ်ဒါပေမဲ့လည်း NLD အစိုးရလက်ထက်မှာကျမတို့တွေ့လာရတဲ့အပြောင်းအလဲကတော့တရုတ်နိုင်ငံကပို့ပြီးတော့တက်တက်ကြွကြွပါဝင်လာနေတယ်လို့စိတ်အားထက်သန်မှုရှိလာနေတာပ
ါဗုဒ္ဓဟူးနေ့ကဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကကြေညာချက်ထုတ်ပြန်ရမှာတော့နိုင်ငံရေးနည်းနဲ့ဆက်ဆက်ဖြည့်ရှင်းအဖြစ်ရှာဖို့ကိုတိုက်တွန်းထားပါတယ်ရှင်